လေရင်လေပေါ်မှာပြန်တန်းနေစဉ်မှာယူကရိန်းနိုင်ငံအရှေ့ပိုင်းကိုပြတ်ကျခဲ့တဲ့ဒီမလေးရှားလေကြောင်းလိုင်းရဲ့ MH17 လေရင်ပြတ်ကျခဲ့မှုနဲ့ပတ်သက်တဲ့ခဏဦးအစီရင်ခံစာကိုလေရင်ကိုအင်မတန်မှဒီအချိန်ပြင်းပြင်းနဲ့အရာဝတ္ထုတော်တော်များများထိမှန်ဖောက်ထွင်းပြတ်ကျခဲ့တာဖြစ်တယ်လို့ပြောထားပါတယ်ဇူလိုင်လ18ရက်နေ့တုန်းကပြတ်ကျခဲ့တဲ့လေရင်နဲ့ပတ်သက်လို့ဒီ Netherlands နိုင်ငံကစုံစမ်းစစ်ဆေးသူတွေအင်္ဂါနေ့တုန်းကထုတ်ပြန်တဲ့အစီရင်ခံစာမှာဘယ်သူဘဝလက်ချက်ကြောင့်ပြတ်ကျတာတလဲဆိုတာကိုတော့ပြောမထားပါဘူး။ဒါပေမဲ့ American နိုင်ငံသားရဲ့ဌာနပြောခွင့်ရသူအမျိုးသမီးကတော့ Russia အစိုးရဘက်ကဖြေရှင်းရမယ့်မေးခွန်းတွေရှိနေတယ်ဆိုတာကိုမိမောင်းထုတ်ပြနေတယ်လို့ပြောပါရယ်။လေရင်ပြတ်ကျစေခဲ့တဲ့ဒီမြေပြင်ကနေဝေဟင်ပြစ် Buk missile ပစ်စင်ကို Russia လိုလာတဲ့ Ukraine ခွဲထွက်ရေးသမားတွေကိုရုရှားအစိုးရကပေးထားတာလို့အနောက်နိုင်ငံကအစိုးရတွေကဆွဆွဲနေတာပါရုရှားအစိုးရဘက်ကတော့ဒီကိစ္စကိုအကြိမ်ကြိမ်ငြင်းဆန်ခဲ့ပါတယ်လေရင်ပြတ်ကျခဲ့တာဒီဆက်ချွတ်ရွေးမှုကြောင့်လေရင်မောင်းတွေရဲ့ပေါ်ရော့မှုကြောင့်ဆိုတဲ့သက်တည်အထောက်အထားတွေလည်းမတွေ့ရဘူးလို့အစိုးရခန်းစားရဲမှပြောပါတယ်ဝေဟင်ထဲမှာပဲလေရင်ဟာအစိတ်စိတ်အပိုင်းပိုင်းဖြစ်ခဲ့တယ်ဆိုတာကိုအပြည့်အစုံအပိုင်းအစတွေကပြသနေတယ်လို့အစိုးရခန်းစားရဲမှပြောထားပါတယ်ရှင်